ကရင်ပြည်နယ်ထဲမှာတော့လမ်းဖောက်ရေးအစီအစဉ်နဲ့ပတ်သက်ပြီး KNU ကရင်မြို့သားစည်းရုံးနဲ့အစိုးရတက်မတော်ကြားမှာဆွေးနွေးနေခဲ့ပေမဲ့အခုထိသဘောတူညီချက်တစုံတရာမရသေးပါဘူး။ဒါဟာ NCA တနိုင်ငံလုံးအပြည့်ရရေးသဘောတူစာချုပ်ကိုထိခိုက်လာစေနိုင်တယ်လို့ KNU တာဝန်ရှိသူတွေဘက်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြမတက်မတော်နဲ့ KNU ကြားအပြည့်ခတ်ရစရေးသဘောတူညီချက်ရခဲ့ပြီးတဲ့နောက်ပိုင်းKNU တက်မှ3နဲ့တက်မှ5နယ်မြေတွေမှာတက်မတော်ဘက်ကလမ်းပေါက်လုပ်မှုတွေကြောင့်ထိတ်တိုက်ရင်ဆိုင်တိုက်ပွဲတချို့ဖြစ်ပွားခဲ့ရတာပါမကြသေးခင်က KNU နဲ့တက်မတော်တို့ကြားထိတ်ပိုင်းကောင်းဆောင်တွေရဲ့ဆွေးနွေးမှုမှာဒီလမ်းပေါက်လုပ်ရေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့တင်းမာမှုတွေပြည်ရော့ရေးကိုပါထည့်သွင်းဆွေးနွေးခဲ့တာဖြစ်ပါတယ်ဒါပေမဲ့သဘောတူညီချက်မရသေးကြောင်းနဲ့တက်မတော်ကလမ်းပေါက်လုပ်ရေးကိစ္စကိုဆက်လုပ်မယ်ဆိုရင် KNU ရဲ့ထိန်းချုပ်မှုတွေကိုထိခိုက်လာနိုင်တဲ့အတွက်NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်အတွက်ပါထိခိုက်လာစေနိုင်တယ်ဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မငါးနယ်မြေကတပ်ပိုင်းဆိုင်ရာပြောရေးဆိုခွင့်ရှိသူဘုံမူစောကလေတို့ကပြောပါတယ
်ဒီဇင်ဘာ29ရက်နေ့မှာဟိုတိစုံပြီးတော့ဆွေးနွေးတဲ့နေရာမှာတို့ကလမ်းဖောက်ဖို့တော့တို့မှလည်းဟိုအစီအစီရှိတယ်ဟိုတို့မရမနေဖောက်မယ်လို့တော့တို့ပြောတာပေါ့လေအဲဒါမဲ့ဒီဖက်ကနေပြီးတော့မှပြန်ပြီးတော့ပြောတာတော့ဒီလိုမျိုးတော့မလုပ်သိဘူးပေါ့လေလမ်းရဲ့ဟိုအခက်ခဲကအဒီကျွန်တော်တို့မီထရိုခရဲတတ်မှငါးတစ်ခုတည်းတော့ဟိုတစ်ခုတည်းအကျုံးဝင်တာမဟုတ်ဘူးဟိုခရင်ယူရဲ့ဒီအုတ်ချမှုအောက်မှာအုတ်ချမှုအောက်မှာရှိတဲ့ဒီတာအကုန်လုံးနဲ့လည်းအကျုံးဝင်သွားတာပေါ့နော်ဟိုဒီ NCA လမ်းကြောင်းအတဲမသွားပဲနဲ့ဒီလိုလှုပ်ရှင်အားဖြစ်တာဒီ NCA ဟိုသွားနေတဲ့လမ်းကြောင်းကိုထိခိုက်လာမယ်ထိခိုက်လာမယ်ဆိုလို့ရှိရင်တော့ဒါအခုလိုနဲ့အကျုံးဝင်သွားမယ်လို့ကျွန်တော်အဲ့လိုပဲပြောချင်တာပေါ့နော
်အခုလိုမျိုးတစ်ဖက်ကလမ်းဖောက်လုပ်မှုတွေနဲ့ပတ်သက်လို့ဒေသခံတွေကြားမှာလည်းလက်မခံနိုင်ဘူးဆိုပြီး KNU ကိုတင်ပြခဲ့တာကြောင့် KNU ကဒီလိုလမ်းဖောက်လုပ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ
်တမဟာ3ရဲ့တမဟာ5ရဲ့ထိတ်ထုတ်နေမြေဖြစ်တဲ့ပုံမှာနော်နောက်တပ်တ်နေမြေလည်းဖြစ်တဲ့ပုံမှာပေါ့လေတို့အဲ့လိုမျိုးဖောက်လာမယ်ဆိုလို့ရှိရင်တော့ဒါထိခိုက်မှုတော့ရှိတာပေါ့လေရွာသားတွေရဲ့ဒီလုပ်ကစားတော့တဲ့ဟုတ်ဒီမြေကွက်ရင်လည်းကြီးခိုက်တာနေရှိမယ်ရွာသူရွာသားနေလည်းကိုသူကိုသားချောင်းနေအများကြီးပြီးဆောက်ထားတယ်လေကလေးနေအတွက်ပေါ့လေသူတို့ဒီလမ်းဖောက်မယ်ဆိုတော့လူသူနေတာတစ်ခါတည်းတစ်ခါပြန်တော့ထက်ပြေးရမယ်ထက်ပြေးမယ်ဆိုလို့ရှိရင်ဒီကလေးတွေရဲ့ပညာရေးလည်းအများကြီးကြီးခိုက်သွားမယ
်အခုလိုမျိုး KNU ဘက်ကသဘောမတူပေမဲ့ဒီလမ်းဖောက်လုပ်မဲ့ကိစ္စကိုတက်မတော်ဘက်ကရက်ဆိုင်ပြစ်မဲ့သဘောထားမတွေ့ရသေးဘူးလို့လည်းဘုံမှုစောကလေးတို့ကပြောပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို KNU ဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါရဲ့ရှင်